မြန်မာနိုင်ငံမှာအာဏာသိမ်းချရဲ့စစ်တပ်ရဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာအသိုင်းအဝိုင်းတွေနဲ့လက်နက်တင်ပို့မှုတွေရပ်ဆိုင်တာအပါအဝင်မြန်မာစစ်တပ်အတွက်ထောက်ပံ့ဖြစ်စဉ်တဲ့ကိစ္စတွေကိုဆိုင်ရန်ထားဖို့အမေရိကန်နဲ့မဟာမိတ်6နိုင်ငံကတောက်ကြံနေမှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။အာဏာသိမ်းမှုဆန်ရင်လူတွေကိုစစ်တပ်ကလေကြောင်းဆက်ဆင်ရေးတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အင်အားအလွန်အကျွံတောင်းချေမှုန်းနေတာကြောင့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာမှာကိုဆိုရင်ကြောင်းအမေရိကန်နဲ့တူဗြိတိန်၊ကနေဒါ၊နော်ဝေး၊ဩစတြေးလျ၊နယူးဇီလန်နဲ့တောင်ကိုရီးယားတွေရဲ့ပူးတွဲကြေညာချက်မှာဖော်ပြပါတယ်။ချင်းပြည်နယ်မကွေးတိုင်း၊စကိုင်းတိုင်းအပါအဝင်မြန်မာနိုင်ငံတလုံးဆက်အာဏာပိုင်တွေရဲ့လိင်မှုအကြမ်းဖက်တာနဲ့သိစိတ်နှိမ်မှန်တပ်ဖြတ်မှုတွေအိမ်နဲ့ဘာသာရေးဆောက်ဦးမိရှုတာတွေရှိနေပြီးချင်းပြည်နယ်မှာဒေသခံ4000ကျော်၊မကွေးတိုင်းမှာဒေသခံ1000ကျော်ဥယျာဉ်ဆက်ခွာထွက်ပြေးရတယ်လို့ရခိုင်ပြည်နယ်မှာလည်းတိုက်ပွဲတွေပြန်ဖြစ်လာတယ်ဆိုတဲ့သတင်းတွေကြောင့်ဒါဟာဒေတာရင်းတင်ရင်းရေးကိုပါရိုက်ခတ်နေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံတကာအတိုင်းအဝန်ရဲ့ဆက်ဆဲချက်တွေနဲ့ပတ်သက်ပြီးစစ်တပ်အာဏာပိုင်တွေကတော့ဥပဒေနဲ့အညီဆောင်ရွက်နေကြောင်းနဲ့အကြမ်းဖက်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူရတာဖြစ်ကြောင်းပြောဆိုထားတာပါ။အမေရိကန်နဲ့မဟာမိတ်တွေရဲ့ကြေညာချက်မှာတော့အရသာတွေပေါ်မှာစစ်တပ်ကအကြမ်းဖက်လုပ်ရတဲ့နဲ့လူခွင့်ရချိုးဖောက်မှုတွေရပ်ဖို့တောင်းဆိုတယ်လို့နိုင်ငံတကာအတိုင်းအဝန်ဟာစစ်တပ်ရဲ့ထောက်ပံ့ဖြစ်စဉ်နဲ့လက်နက်တင်ပို့မှုအပါအဝင်တခြားပံ့ပိုးမှုတွေဆိုင်းငံ့ထားဖို့လည်းတိုက်တွန်းပါတယ်။မြန်မာနိုင်ငံကခုလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရည်တွေနောက်ထပ်မကျုံရအောင်ကျူးလွန်သူတွေကိုအရေးယူတာအပါအဝင်နိုင်ငံတကာကအကာအကွယ်ပေးရေးလက်တွဲဆောင်ရွက်ဖို့လည်းပြောပါတယ်။